မြန်မာနိုင်ငံရဲ့လျှက်စစ်တပ်အပြန့်ဝေရမှာဓာတ်အားလိုက်ဆက်သွယ်မှုနဲ့တူလောင်ထားရှိနိုင်မှုတွေမကောင်းမွန်တာကြောင့်လျှက်စစ်ထုတ်လုပ်မှုစုစုပေါင်းပမာဏရဲ့၄ပုံ၃ပုံလောက်ပျောက်ဆုံးနေတာကိုတွေ့နေရတယ်လို့သိရပါတယ်။အဲ့ဒီလိုဓာတ်အားဆုံးရှုံးမှုတွေလျှော့ချနိုင်ဖို့အတွက်အာရှဖွံ့ဖြိုးရေးပံ ADBC ကနေအတိုးနှုန်းတက်တက်တသားနဲ့အမေရိကန်ဒေါ်လာတန်60ချေယူပြီးကွန်ရက်တွေကောင်းမွန်အောင်စီမံချက်ချမှတ်ဆောင်ရွက်သွားဖို့လျှက်စစ်ဝန်ကြီးဌာနကတင်ပြခဲ့တာဖြစ်ပါတယ်။အဲ့ဒီချင်းငွေတန်60နဲ့ပတ်သက်ပြီးနိုဝင်ဘာလ9ရက်နေ့မနေ့ကကျင်းပတဲ့ပြည်အောင်သူလွှတ်တော်မှာလွှတ်တော်ကိုယ်စားလှယ်ရှိဦးကထောက်ခံဆွေးနွေးခဲ့ပြီးတဦးကကန့်ကွက်ဆွေးနွေးခဲ့ပါတယ်။အာရှဖွံ့ဖြိုးရေးပံစီကနေချင်းငွေနဲ့လျှက်စစ်တပ်အဖြန့်ပြူတဲ့ကွန်ရက်တွေကိုကောင်းမွန်အောင်ပြင်ဆင်လိုက်မယ်ဆိုရင်ဓာတ်အားလေလွင့်ဆုံးရှုံးမှုတွေရောကြသွားနိုင်ပြီးတခြားဒေသတွေကိုဓာတ်အားပို့မှုပေးနိုင်မှာဖြစ်တယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာမြင့်ကြီးကထောက်ခံဆွေးနွေးခဲ့ပါတယ်။
ပျောက်ဆုံးတဲ့ဟာမှာနှစ်ခုရှိပါတယ်။ပို့ဆောင်တဲ့အခါမှာကျွန်တော်တို့ဆုံးရှုံးတာရှိတယ်။ပြန်ပြီးဖြန့်ပြူတဲ့အခါမှာကျွန်တော်တို့ဆုံးရှုံးတာရှိပါ။ပစ္စည်းပစ္စယတွေအဲ့ဒီမှာသုံးတဲ့ပစ္စည်း transformer တွေကအစပေါ့။ capacitor တွေစသည်အားဖြင့်ဓာတ်တွေရှိပါတယ်။ electronic ပစ္စည်းတွေရှိမယ်။အဲ့ဒီပစ္စည်းတွေရဲ့အရေးအသွေးညံပြင်းမှုကြောင့်ဆုံးရှုံးတာတခုရှိပါတယ်။နောက်တစ်ခုက non technical data management ဆိုပေမဲ့တနည်းအားဖြင့်တော့တရားမဝင်သုံးစွဲနေတဲ့ကြောင့်ဆုံးရှုံးမှုတွေဖြစ်ပါတယ်။စီမံချက်ဆောင်ရွက်ပြီးတဲ့အခါမှာ400ခန့်နှုန်းပဲချော့ချသွားမှာဆိုလိုပါတယ်။ဓာတ်တွေပိုလာလို့ရှိရင်ကျေးရွာတွေအစားကျွန်တော်တို့ပို့လို့ရတယ်
။အဲ့ဒီချင်းငွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့အောက်တိုဘာလ30ရက်နေ့ကပြည်ထောင်စုလွှတ်တော်မှာသက်ဆိုင်ရာအစိုးရအဖွဲ့ဝင်တွေကရှင်းလင်းပြောကြားခဲ့ပြီးဖြစ်ပါတယ်။ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးခိုင်မောင်ရင်ကပြည်သူတွေစီကကောက်ခံနေတဲ့မီတာကတွေချော့ချနိုင်မှသာချင်းငွေကိစ္စကိုစဉ်းစားသင့်တယ်လို့ကန့်ကွက်ဆွေးနွေးခဲ့ပါတယ်
။ဒီချင်းငွေတွေနဲ့ပတ်သက်ပြီးတော့ဘလောက်ပဲအတုံတုံတက်တာပါစေဘလောက်ပဲများများချင်းငွေရပါစေအဲ့ဒါကအရေးမကြီးပါဘူး။ကျွန်တော်တို့ကဆောင်ရွက်မှုတစ်ခုကရှေ့လုပ်ငန်းတွေမပြီးသေးဘူး။နောက်လုပ်ငန်းတွေခုံကျော်လုပ်နေတဲ့အခါမှာရှေ့လုပ်ငန်းတွေအောင်မြင်မလားမအောင်မြင်ဘူးလားကိုလည်းမပြောနိုင်ပါဘူး။နောက်လုပ်ငန်းတွေအတွက်ထပ်ထပ်ပြီးတော့မှငွေတွေချင်းနေကြတာဒါအောင်မြင်ဖို့ကိစ္စဆိုရင်အားပေးပါလိမ့်။အောင်မြင်မအောင်မြင်ဆိုတဲ့ကိစ္စကိုတိတိကျကျမဖော်ပြနိုင်သေးပါဘူး။အဲ့တော့ပြည်သူတွေကိုကောက်နေတဲ့ဒါအားချော့ချပေးနိုင်မှသာချင်းဝေကိစ္စကိုစဉ်းစားဆောင်ရွက်ရန်ဖြစ်ကြောင်းတင်ပြရေးနေကုန်းချုပ်ပါလိမ့်မယ်။
အဲ့ဒီလျှက်စစ်တဲ့အားလိုင်းဖြန့်ဖြူးမှုအကောင်လာအောင်ပြုပြင်မဲ့စီမံကိန်းနဲ့ပတ်သက်ပြီးငွေကြေးသုံးစွဲမှုအလေလွင့်မရှိအောင်အာရှဖွံ့ဖြိုးရေးဘဏ်နဲ့လျှက်စစ်ဝန်ကြီးဌာနတို့ပူးပေါင်းပြီးဆောင်ရွက်သွားမှာဖြစ်တယ်လို့လျှက်စစ်စွမ်းအင်ဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်တန်းဦးကပြန်လည်ရှင်းလင်းပြောကြားခဲ့ပါတယ်
။စီမံကိန်းကြီးကြပ်မှုအတိုင်းဖင်ကန်ဈေးကဉာဏ်ပညာရလိုအပ်တဲ့အချက်အလက်တွေအတွက်အကြံပေးခြင်းစီမံကိန်းလုပ်ငန်းများဆောင်ရွက်နေစဉ်ကာလမှာအစားထိုးလဲလဲလိုက်မဲ့ဒါအလိုင်းကျိုးတွေ transformer တွေထွက်လာတဲ့ခါမှာအဲ့ဒီပစ္စည်းတွေကိုအလေလွတ်မရှိအောင်လိုအပ်တဲ့နေရာမှာပြန်လည်အသုံးပြုနိုင်ဖို့အတွက်စစ်ဆေးခြင်းအကြံပြုခြင်းအကြံပေးခြင်းများကိုဆောင်ရွက်မှာဖြစ်ပါတယ်။ဒီစီမံကိန်းကိုဆောင်ရွက်ခဲ့ခါမှာစီမံကိန်းအောင်မြင်မှုရှိမရှိငွေကြေးသုံးစွဲမှုနည်းစဉ်များအမှန်တရားမှုရှိမရှိကိုလည်း ABDB အကြံပေးပုံကိုယ်တွေကစစ်ဆေးအကြံပြုသွားမှာဖြစ်ပါတယ်။မညွန်မှားနိုင်တဲ့အသုံးစီစီမံကိန်းအတိုင်းအမြန်ဈေးတို့ဟာကျွန်တော်တို့အနေနဲ့ခန့်မှန်းပေါ်ပြခြင်းသာဖြစ်ပြီးတော့တကယ်စီမံကိန်းအကောင့်တွေပုံမဲ့အချိန်ကျမှသာလျှင် ADB အဖွဲ့ရဲ့စီမံစည်းကမ်းရဒီလုပ်ငန်းတွေလုပ်တဲ့အခါမှာလည်းသူတို့ရဲ့ဘာနာရေးကျင့်စဉ်ရတာဆောင်ရွက်တော့မှာဖြစ်လို့အလေးလွတ်မရှိအောင်ဝန်ကြီးဌာနအနေနဲ့လည်းဝိုင်းဝန်းဆောင်ရွက်တော့မှာဖြစ်ပါကြောင်းကျင်းလင်းတင်ပြပါတယ်။
ချင်းငွေတန်း60အတွက်အတိုးနှုန်းအနေနဲ့ဆိုင်းငံ့ကာလ10နှစ်မှာ100ခိုင်နှုန်းနောက်ထပ်ပြန်ဆက်ကာလ24နှစ်မှာအတိုးနှုန်း 1.5 ခိုင်နှုန်းနဲ့စုစုပေါင်းချင်းငွေကာလ32နှစ်ဖြစ်ပါတယ်။အဲ့ဒီချင်းငွေတွေနဲ့လျှက်စစ်ဓာတ်အားလိုင်းကြို Transformer တွေဓာတ်အားလိုင်းဆက်ဆက်ပစ္စည်းတွေနဲ့တိစောက်ရေးသုံးပစ္စည်းတွေဝယ်ယူသုံးဆွဲမှာဖြစ်တယ်လို့သိရပါတယ်။အဲ့ဒီချင်းငွေတွေနဲ့ရန်ကုန်မန္တလေးမကွေးနဲ့သခိုင်းတိုင်းဒေသကြီးတွေမှာလျှက်စစ်ဓာတ်အားခွဲဆက်ရုံတွေတိစောက်တာတွေဓာတ်အားလိုင်းတုချက်တက်စင်တာတွေဆောင်ရွက်သွားမယ်လို့သိရပါတယ်ခင်ဗျာ။